ောတာရှင်ဗျာတော်တော်လေးမှာခြေခံမှုတွေပြင်ဆင်ရေးလှုပ်ရှားမှုတွေကိုတံမတော်ကတည်းကလည်းဖွဲ့မှတော်တော်လေးလက်လှုပ်ရှားလာကြပါတယ်ငကိုတရှိနေတဲ့59ဆာလုံးအပေါင်းတိုင်းဝန်ကြီးချုပ်ကြီးရဲ့အရေးချင်းကိုထပ်မံကန့်သတ်တောင်းဆိုတဲ့အချက်တွေကလည်းပါနေပါတယ်ခြေဝါရောင်ဒေါ်လာကြီးကိုဦးဆောင်ခဲ့ကြတဲ့ရန်တံငါတော်တွေကတော့ NRD ရဲ့ခြေခံဥပဒေပြင်ဆင်ရေးလှုပ်ရှားမှုကိုထောက်ခံဝိုင်းရံသွားပြီးလူလူလှုပ်ရှားမှုနဲ့ဒေါ်လာကြီးလှုပ်သွားမယ်လို့ဆိုနေကြပါတယ်မျိုးသားပြန်လဲတက်လိုက်ဤအနေထားမှာအုပ်စုနှစ်စုထိတ်တိုက်တွေ့ရေးကိုဥတည်နေကြတဲ့မြန်မာနိုင်ငံရဲ့အနာဂတ်ဘယ်လိုဖြစ်ပေါ်လာနိုင်မလဲဒီတစ်ပတ်မှာဆွေးနွေးကြည့်ကြရအောင်ပါဘာသာမဆုံးချစ်ချည်ရေးပုံစံနဲ့ဖျားเจ้าတွေဘာသာရေးဖွဲ့စည်းတွေစီလူပြချစ်ချည်ရေးတွေလှုပ်ပြနေတော့ပကြတဲ့ခင်ကအမျိုးသားရေးဝါဒီမဘာသာတွေကိုအလူတန်းပေးနေတာလေအခုတော့ဘလို့ဖြစ်သွားလိုက်တာလေနိုင်ငံကဖိအားကိုကြောက်လို့ခံပြလုပ်နေတာလားလို့ဝေဖန်တောင်းပြောင်းနေကြတာလို့တွေ့နေရပါတယ်တကယ်တော့မြန်မာပြည်နိုင်ငံကြီးမှာဒီလိုမျိုးပြောင်းလဲတွေညံတာအဆန်းတော့မဟုတ်ပါဘူးတခါတော့အကြီးကျယ်တက်ခဲ့ကြတဲ့လက်နက်ကင်တပုံကြီးနဲ့ဖြစ်ခါရဆက်ပြီးမြေပေါ်မှာစီးပွားရေးတွေလုပ်ကြဆယ်စုစစ်နှစ်စုကျော်လာတော့စစ်ပွဲတွေပြန်ဖြစ်ကြဆိုတာမျိုးတွေနဲ့တန်တရားနေကြပါတယ်ဖိအားတုံးစုပဲမှာတော့ခုလာခဲ့တဲ့အကြောင်းကတယောက်ပြောတာကိုသတိရနိုင်ပြီပါတယ်ဆက်ဒီမှာဆက်ရှင်နေပါအာနာသိမ့်ပြီးမှာကျောင်းသားတွေတော့ခုကြတော့ဖျားကုန်းစုပဲထွက်လာတဲ့လမ်းတစ်လျှောက်တော့ပွဲသေးတန်းကြီးတခုလို့စီကားလာကလေးမကြဘူးဒီမိုကရေစီတက်ချွတ်အမှုအများပြားအပြင်ဘက်ကိုရောက်သွားတဲ့အခါကျမှအဲ့ဒီတော့ကိုရလမ်းကြောင်းတွေကိုပိတ်ပစ်လိုက်တယ်အထက်ကဆန္ဒပြနေတဲ့သူတွေအားလုံးကိုအပြင်မောင်းထုတ်ခြင်းနဲ့ပုံမျိုးပဲဖြစ်ပါလိမ့်မယ်နိုင်ငံရေးသိပ္ပံဘာသာရပ်ကိုပြန်တက်တော့မှာနိုင်ငံကောင်းဆောင်တရားတိုင်းပြည်တပီကိုဘယ်လိုမျိုးချုပ်ကန်ထားပြန်တယ်လဲဆိုတဲ့ philosophy တွေကိုသင်လိုက်ရမှာနိုင်ငံရေးမှာတကားတစ်ချက်အဖွဲ့ပိတ်တွေရဲ့အရေးပါမှုကိုသတိထားမိပါတော့တယ်။ဆရာနာသိန်းဆိုးရရဲ့အမြင်ဘက်ကကြည့်မယ်ဆိုရင်ဆက်ဆက်ရဲ့ရေတော်ပုံမှာတိုင်းပြည်လုံးအောင်ချနေခြင်းလက်နက်ကင်အားစုတွေကလည်းတပိတ်ဆုံးသဘုံထတွေးကြတဲ့အတိုင်းလုပ်နေကြခြင်းဆိုတော့အာဏာရှိသူတွေဘက်ကကြည့်လိုက်ရင်အပြင်ကဝင်လာမဲ့လက်နက်ကင်အားစုတွေကိုအရင်တားဆီးရပါပဲ။ဒီလိုအင်အားစုတွေကိုလုပီးလိုက်ရပါလေ။လက်နက်ကင်သဘုံတွေကိုအတိုင်းအတာတစ်ခုထိအောင်မြင်စွာစစ်ခင်းပြီးတဲ့အခါကျမှပြည်ရင်းအင်အားစုတွေကိုဖြိုခွဲဖို့ပြန်လည်ဥလဲပါတော့တယ်။1997 92နောက်ပိုင်းမှာလက်နက်ကင်တပုံတွေနဲ့အပြစ်ခတ်ရဆက်လိုက်တော့ပြည်ရင်းအင်အားစုတွေပို့ပြီးချိန်မုံခံလိုက်ရပါတော့တယ်။အပြင်ကလက်နက်ကင်အင်အားစုတွေကိုတကားဖွင့်ပေးချိန်မှာပြည်ရင်းနိုင်ငံကြီးတစ်ချက်ပိတ်ပိတ်မှောင်သွားတဲ့သဘောပေါက်။ဒီလိုပဲ2017နောက်ပိုင်းမှာပြည်ရင်းမှာနိုင်ငံကြီးပြုပြင်ပြောင်းလဲမှုတွေလုပ်တော့နိုင်ငံတော်ဘုစီအင်အားစုတွေရဲ့လှုပ်ရှားမှုတွေပြိုကျသွားပါလေ။နေစားလက်နက်ကင်တပ်တွေနဲ့တိုက်ပွဲတွေပြန်ဖြစ်လာပါလေ။မျိုးသားပြန်တဲ့တမန်ကြီးခေါင်းစဉ်အောင်ပါပဲစစ်ပွဲတွေဖြစ်နေလဲဆိုတာဒီတော့ပါပဲပြည်ရင်းတကားတစ်ချက်ကိုအသာဖွင့်ပြေးထားမယ်နက်ဆက်လိုင်းတကားတွေကိုပိတ်ပစ်လိုက်တယ်တော့ပါအခုလဲတမန်တော်ခေါင်းဆောင်ပြီးမှာနေရနာပြားလာဖိအားတွေကြုံရပါတယ်မြောက်ပိုင်းနက်ကင်တပ်တွေနဲ့တိုက်ပွဲတွေဖြစ်နေသလိုနိုင်ငံတကာတိုင်းဝိုင်းကလည်းတမန်တော်ခေါင်းဆောင်တွေနဲ့ခရိုနီတွေကိုနိုင်ငံတကာခုံရုံးမှာတရားစွပ်ဖို့ပြင်ဆင်နေကြပါတယ်တော်တော်တယ်မှာလဲခြေကဥတွေပြင်ဆင်ရေးလှုပ်ရှားမှုတွေကိုပြန်ဆိုင်နေရပါတယ်ဒီလိုမျိုးနေရာသုံးခုကနေအင်အားကြီးကြီးဖိအားပေးနေတဲ့တံမတော်ကောင်းဆောင်တွေဟာပထမဦးစားပေးလူငန်းကိုရွေးတယ်နေတဲ့ဘာသာရေးဆိုင်ရာကောင်းဆောင်တွေနဲ့ချစ်ချည်ရင်းနှီးမှုပြကျင်ဖို့ရပါတယ်။ဒီဖက်မှာတော့သူတို့ရဲ့အဓိကခံတပ်ဖြစ်တဲ့2008ခြေကဥတွေကိုပုံမခိုင်မအောင်လှုပ်ဆောင်နေကြပုံပါပဲ။ဒါကြောင့်လဲလွှတ်တော်ထဲမှာတံမတော်ကုသလေတွေဟာပုံမတင်းကျပ်ခံတပ်တဲ့ဥတွေတွေကိုထပ်မံဖြည့်ဆွတ်နေကြပါတယ်။ဒါပေမဲ့ပြဿနာကအဲ့ဒီကောင်းဆောင်တွေရဲ့သဘောထားပါ။ရွှေဝါရောင်တော်လိုင်းကိုဦးဆောင်ခဲ့တဲ့ကိုတော်ရီကNRD ကိုထောက်ခံဝိုင်းရံသွားမယ်။လူလူလှုပ်ရှားမှုနဲ့တော်လန်ရေးလုပ်သွားမယ်လို့ပြောနေပေမဲ့ NRD ကောင်းဆောင်တစ်ချို့က NRD မှာမဟာမိတ်မရှိဘူးလို့ပြောဆိုနေကြတာတွေကိုတိုင်းရင်းသားအပေါင်းဝင်ဒီမိုကရေစီအင်အားစုတွေကအလုံးစိတ်ပြတ်ခဲ့ကြပါလေ။ပြည်သူလူထုရွေးချယ်တင်မြှောက်ထားတဲ့အစိုးရဟာတွန်းတွန်းတိုက်တိုက်ပြုပြင်ပြောင်းလဲရေးလုပ်ချင်တာထက်မိမိပိုင်ဆိုင်ထားတဲ့နေရာလေးမှာပုံနေမြဲရှားနေရင်နေချင်မှုရပါလေ။ဒါကြောင့်လဲတွတ်တော်တွေက NRD ရဲ့အခြေခံဥပဒေပြင်ဆင်လှုပ်ရှားမှုဟာတိတ်ပြီးပြောင်းလဲလို့မရဘူးလို့ဆိုနေကြပါလေ။တော်ရရှိပါလား NRD ပါတီမှာမဟာမိတ်မူမရှိဘူးလို့ဘယ်လိုပဲပြောနေပါသေးလက်တွေ့နိုင်ငံရေးကိုဖြတ်ကြတဲ့အခါမှာတော့အုပ်စုတိုင်းဟာပဲရွေးချယ်လို့ရှိပါလေလက်တော်လို့ရွေးချယ်ရမယ့်ကိစ္စတွေကိုကြည့်လိုက်မဆိုရင်နိုင်ငံတကာကတပ်မတော်ကောင်းဆောင်တွေကို ICC လို့နိုင်ငံတကာခုံရုံးမှာတရားစွဲဖို့လုပ်တဲ့အခါ NRD အစိုးရအနေနဲ့တပ်မတော်နဲ့အတူရမလားနိုင်ငံတကာအတိုင်းဝိုင်းနဲ့ရမလားဆိုတဲ့ရွေးချယ်မှုကိုလုပ်ရမှာဖြစ်ပါလေတို့တူပါပဲတိုင်းပါလက်နက်ကိုင်တပ်ဖွဲ့တွေနဲ့ငြိမ်းချမ်းရေးဆွေးနွေးပွဲလုပ်တဲ့အခါတိုင်းရင်းသားတွေလူကျင်တဲ့ဖက်ဒရယ်မှုနဲ့တပ်မတော်ရဲ့နိုင်ငံရေးကြီးမားချက်နှစ်ခုကြားမှာဘယ်ဘက်ကရပ်တည်မလဲဆိုတဲ့အချက်ကိုရွေးကြရမှာဖြစ်ပါလေ။ဟောလာရှင်မြန်မာပြည်သူတွေလည်းမိတ်ကောင်းဆွေကောင်းတွေနဲ့ဒီဆက်နိုင်ကြပါစေ။ငြိမ်းချမ်းသာယာမဲ့နိုင်ငံတစ်ခုကိုထူထောင်နိုင်ကြပါစေလို့ဆန္ဒပြုလိုက်ပါရစေ။